မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားကြီးဝင်ကြီး Rex Tillerson ဟာဒီကနေ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်တို့နဲ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံပွဲတွေအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝင်ကြီး Tillerson ကမြန်မာအပေါ်ပိတ်ဆို့အရေးယူမှုတွေကိုကြည်ကြဲပြင်းပြင်းလှုပ်ဆောင်မှာမဟုတ်တဲ့အကြောင်းအဓိကထားပြောဆိုသွားခဲ့ပါတယ်။ပိတ်ဆို့အရေးယူမှုတွေဟာလက်ရှိမြန်မာစုရရင်ဆိုင်နေရတဲ့ဒုက္ခတွေပြဿနာကိုဖြေရှင်းနိုင်မဲ့နည်းလမ်းမဟုတ်ကြောင်းလဲသူကပြောခဲ့ပါတယ်။ဝင်ကြီးတေလာဆန်ရဲ့ဒီပြောဆိုချက်ပေါ်မှာမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဗဟိုလုံမှုဆောင်ဦးမြင့်ဝင်းက
ကျွန်တော်တို့လူတွေကသတင်းပေါ်မှာသိကြပြီးတော့မြင်တာတွေကမီဒီယာတွေကိုရောက်သွားတာဟုတ်။အဲ့ဒါတော့သိချင်အဲ့လိုကြီးနာမည်ဟိုကြောကြောကြားကြားဖြစ်နေတယ်။တကယ်တမ်းကျတော့အမေရိကန်စတဲ့ကလည်းသိရင်လုံးမယ်လို့ပြောတာမရှိဘူး။ဒါတော့ပုံကိုယ်ရည်တူတဲ့အနေနဲ့ဟောစီနေကြတဲ့အနေနဲ့စဉ်းစားနေသင်္ကမှာပေါ့ဒါလူတွေပဲစဉ်းစားမှာပေါ့ဒါမျိုးအဲ့လိုလုပ်ဖို့ဆုံးဖြတ်ချက်လည်းမရှိပါဘူးအဲ့တော့ဥပဒေစာနဲ့တွေ့လိုက်တော့ပို့ပြီးတော့တောင်းပါတယ်လို့ထင်ပါတယ်ကျွန်တော်တို့နဲ့ပတ်သက်တဲ့များပြောရရင်တော့ကျွန်တော်တို့ကျင်းနှံ့မှုရှိတယ်လို့ပြောချင်တာ
ပေါ့။ချိန်ပြင်းတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရအနေနဲ့အထူးစိုးရိမ်ပူပန်ကြောင်းဝင်းကြီးတေလာဆန်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါပေမဲ့ချိန်ပြင်းတဲ့ပြည်ပခအတွင်းလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တယ်လို့ဆွဆွဲခံနေရတဲ့တာဝန်ရှိသူတွေအပေါ်ပြစ်မှတ်ထားအရေးယူဖို့ကိစ္စတွေကိုလည်းအထောက်အထားချက်လက်တွေပေါ်မှာမူတည်စဉ်းစားသွားမယ်လို့ပြောဆိုသွားပါတယ်။ဝင်းကြီးတေလာဆန်ရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲကပြောဆိုချက်တွေနဲ့ပတ်သက်ပြီးမြန်မာသတင်းပညာပန်ရဲ့ညွှန်ကြားရေးမှူးဦးစိန်ဝင်းကအခုလိုသုံးသပ်ပါတယ
်အခုဒီဝင်ကြီးဒီသတင်းစာရှင်းလင်းပွဲအရာပေါ်သူတို့ဟို fashion မလုပ်ဘူးလို့ပြောထားတဲ့ဟာကတော့ကျွန်တော်အမြင်တော့ဒီတက်မတော်အတွက်နမထူးခြားတဲ့ရလတ်လို့ပြောလို့ရပါတယ်ဒါကဝင်ကြီးရဲ့ဒီတို့တို့မူလမြောင်းလိုင်းတွေးတဲ့စီဝေးဆင်းနောက်ပိုင်းမှာဖြစ်ထွန်းမှုလို့မြင်ပါတယ်နောက်အမေရိကန်ရဲ့အနေထားပေါ်သူကမြန်မာပြည်ရဲ့ democracy democracy ပြည်ပြည်တော်လည်းမှုကိုတိုးဆုပ်သွားမဲ့ဟာသူတို့မဖြစ်စေခြင်းဘူးအဲအကြောင်းတစ်ချက်အနေနဲ့တစ်ဖက်မှာလည်းဒီအမေရိကန်ပြည်သူလူထုတွေဟို countable ပေါ့ဒီသူတို့က monopoly ကဖြစ်တဲ့အခါကျတော့ countable သူပြားချင်တာပေါ့နော်အဲတော့အခုလိုတွေ့ပြီးဒီအားနေပြီးတော့နှစ်ဖက်သဘောတူညီမှုတိုင်းနာတစ်ခုရတာနေပြီးတော့မြန်မာပြည်ဘက်ကကြည့်ရင်ကောင်းတဲ့အချက်ပေါ့ tension မလုပ်တဲ့အတွက်ကျွန်တော်တို့ဂျင်းလင်းမြုံနယ်မှုတို့ဘာတို့တွေမှာဟိုထိစီးပွားရေးတိုးတက်မှုကိုထိခိုက်နိုင်မှုအလားအလာတွေကကျော့သွားတာပေါ့လေမြင်ဆိုရင်ဒီတိုက်ပြီးအချိန်လေးပေါ်မငြိမ်းတဲ့အတွက်ဒီဘတ်တူတက်မှုကတော့ဖြစ်နိုင်တယ်ဆန်ရှင်းလုပ်တယ်ဆိုပိုဆိုးနိုင်တာကျွန်တော်တို့ကဟိုအရင်လမ်းဟောင်းကိုပြန်ရောက်ပါမယ်အမြင်ဒါဖြစ်နိုင်တာကိုမြန်မာပြည်သားတယောက်အနေနဲ့တကုတ်တိုင်းကြီးကိုဆန်ရှင်းမလုပ်ခံရဘူးဆိုတော့ဒါဟိုဝန်တာစရာပေါ့
အမေရိကန်နိုင်ငံသားကြီးဝင်ကြီးရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲကပြောကြားချက်တွေပေါ်နိုင်ငံရေးလှည်လာသူဒေါက်တာရံမျိုးသိန်းရဲ့အမြင်ကလည
်းအမေရိကန်နိုင်ငံသားကြီးဝင်ကြီးဒီတယ်လီဗီရှင်ရဲ့ဖြည့်စင်ကနေပြီးတော့ဒေါက်တာဆုကြည်ကူဆောင်တဲ့အစိုးရအဖွဲ့နဲ့ပေါ့လေဒီအမေရိကန်အစိုးရအဖွဲ့ချာမှာနားလည်မှုပေါ့လေအတိုင်းအတာတစ်ခုထိရှားလိုက်တယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်တယ်အဲ့တော့ဒေါက်တာဆုကြည်နဲ့ဝန်ကြီးတလဆန်နဲ့ကျွန်တော်တို့မနီလာမှာပထမတစ်ချိန်တွေ့တယ်နောက်ဒုတိယတစ်ချိန်ကျွန်တော်တို့ဒီနေ့နေပြည်တော်မှာတွေ့တယ်အဲ့ဒီတွေ့ဆုံမှုနှစ်ခုရဲ့ရှားလက်ကိုကြည့်မယ်ဆိုရင်ဒါအမေရိကန်အစိုးရအနေနဲ့နော်ဒီမြန်မာနိုင်ငံရဲ့ကျွန်တော်တို့ဒီမိုကရေစီအပြောင်းလဲပုံမှာတော့ design မှတ်မှတ်ပေါ့လေစပီယိုဝင်းရံထောက်ခံနေဖို့အတွက်အဆင်သင့်ရှိနေရဆိုတာကိုလည်းတွေ့ရတယ်။နောက်တစ်ဖက်ကမြန်မာနိုင်ငံရဲ့လက်ရှိကြုံတွေ့နေရတယ်ပေါ့လေ။စခိုင်ပြဿနာအပါအဝင်စိန်ခေါ်မှုတွေအချက်အလက်တွေကိုဖြေရှင်းတဲ့နေရာမှာတရားဥပဒေပုံတွေကနေနောက်လူခွင့်ရေးဆိုင်ရာဆိုင်ငုံးတွေပေါ်မှာအခြေခံပြီးတော့ဒါစုံစမ်းစစ်ဆေးပြီးတော့လိုအပ်တဲ့ဟာအရေးယူမှုတွေအခါတွေကိုလုပ်ဖို့လိုအပ်တယ်ဆိုတာကိုလည်းဟိုတိုက်တွန်းသွားတဲ့သဘောမျိုးကိုတွေ့ရတယ်။အဲ့တော့ဒီဝင်းကြီးတလဆန်နဲ့ကျွန်တော်တို့တမောက်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မင်းမဲအွန်လိုင်းနဲ့တွေ့ဆုံမှုမှလည်းပဲဟာဒီကျွန်တော်တို့အမေရိကန်အစိုးရနဲ့မြန်မာတမတော်ချာမှာအဲ့ဒီပုံမလင်းလင်းပေါ့လေအချိန်နဲ့ဆွေးနွေးမှုတွေရှိခဲ့တယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်။အဲ့ဒီရဲ့အကျိုးဆက်အဖြစ်ပေါ့လေကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာအရေးကြီးတဲ့ဒီအရက်ဖက်စစ်ဖက်ဆက်ဆံရေးအပိုင်းမှာလည်းပဲအမေရိကန်အနေနဲ့တိတက်ပို့ပြီးတော့ဖြည်းဖြည်းရောက်ရောက်ပေါ့လေကြေကြေပြန့်ပြန့်ဝင်ရအောင်ဆောင်ရွက်လာနိုင်တယ်လို့အဲ့ဒီလိုကျွန်တော်ယူဆတယ်။နိုင်ငံတကာအတိုင်းဝိုင်းနေနဲ့မြန်မာနိုင်ငံအရေးကိုပူးပေါင်းဆောင်ရွက်တဲ့နေရာမှာဒီတက်ပို့ပြီးတော့ကြည်ကြဲပြတ်ပြတ်ဖြည့်ပြည့်ဆက်ဆံဆွေးနွေးညှိနှိုင်းတဲ့နည်းလမ်းကိုတွင်တွင်ကြည်ကြဲတုံးတယ်နေလို့တော့ကျွန်တော်တိုက်တွန်းချင်ပါတယ
်။ဒါကတော့မြန်မာနိုင်ငံကိုဒီနေ့ရောက်ရှိလာတဲ့အမေရိကန်နိုင်ငံသားကြီးဝင်ကြီး Rex Tillerson နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်တို့နဲ့တွေ့ဆုံပွဲပြီးသတင်းစာရှင်းလင်းပွဲကပြောကြားချက်တွေပေါ်သုံးသပ်ချက်တွေကိုကြားခဲ့ရတာပါ။ ဝင်ကြီး Rex Tillerson ရဲ့ဒီကနေ့မြန်မာနိုင်ငံခီးစဉ်အတွင်းမှာပဲချက်ခိုင်ပြီးနေရေးအမေရိကန်ကဒေါ်လာ 49 တန်းအကူအညီပေးဖို့လဲကတိပြုခဲ့ပါတယ်ရှင်။